ရခိုင်တပ်တော် AA နဲ့တပ်မတော်တို့တိုက်ပွဲတွေညင်းနေရကနေပြီးခဲ့တဲ့ဇန်နဝါရီလ30 31ရက်နေ့လောက်ကစလို့ရခိုင်ပြည်နယ်ရသိတောင်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွေမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းအရက်သားထိခိုက်သေးဆုံးတာမရှိပေမဲ့ဒီနေ့မှာတော့ရသိတောင်မြို့နယ်ငစင်ဘော်ရွာနဲ့ပြိန်းတော်ရွာမှာမိုင်းပေါက်ကွဲလို့အရက်သားတယောက်သေဆုံးပြီးလက်နက်ကြီးကြီးကြားရောက်ပေါက်ကွဲလို့3ယောက်ဒဏ်ရာရခဲ့တာပါ။ဒီကနေ့နေ့နဲ့2နာရီလောက်ကငစင်ဘော်ကျေးရွာမှာနေထိုင်တဲ့အသက်58နှစ်အရွယ်ဦးသိန်းစိုးအောင်ဟာကျွဲရှာသွားတဲ့ချိန်မိုင်းနင်းမိခဲ့ပြီးတေဆုံးသွားတယ်လို့ဒေသခံတို့က RFA ကိုပြောပါတယ
်။မိုင်းနင်းပြီးတော့တေဆုံးသွားတာတစ်ဖက်ကခြေတော့ပြဲသွားတယ်နောက်တစ်ဖက်ကတော့ပွဲသွားတယ်။ဟိုကြည့်ရှာဖို့သွားတယ်ဟိုကမ့်မိနေမှာပဲစံပေါ်ရွာကတော့မစံပေါ်ပဲ
။ငစင်မော်ကျေးရွာအနီးမှာမနေ့ကတက်မတော်စစ်ကြောင်းတစ်ခုဝင်ပြီးရွာသားတွေထွက်မပြေးအောင်အနီးနားမှာမိုင်းထောင်တာတွေရှိခဲ့တယ်လို့ရခိုင်တပ်တော် AA ပြောရေးဆိုခွင့်ရှိသူခိုင်တုခါကပြောပါတယ
်။ငစံပေါ်ကျေးရွာမှာတော့ဒီမနေ့ကဒီဗမာစစ်တပ်တွေဝင်လာပြီးတော့ရွာသားတွေကိုတနက်နဲ့ပစ်တာတော့ရှိတယ်ဗျ။နောက်ဒီရွာသားတွေကိုအားလုံးကိုဒီဘုံကြီးเจ้าမှာစုထားပြီးတော့မှသူတို့ဒီလူသားတိုင်းကပုံစံမျိုးနဲ့ဒီဖမ်းဆီးထားတာတွေတော့ရှိတယ်။နောက်ပြီးလို့ရှိရင်ရွာသားတွေထွက်မပြေးရအောင်ပေါ့နော်ဒီရွာနာပတ်ပြီးတော့မိုင်းထောင်ထားတဲ့ဥစ္စာတွေလုတ်တယ်လို့ပြောတယ
်။တစ်ချိန်တည်းမှာပဲပြိန်တော်ကျေးရွာမှာလည်းလက်နက်ကြီးကြီးပောက်ကွဲလို့ဒဏ်ရာရတဲ့သားမိ3ယောက်အခြေအနေကိုအမည်မဖော်လို့တဲ့ဒေသခံတဦးကအခုလိုပြောပါတယ
်။သူတို့မုန်းဒီတိုင်းမှာမုန်းဒီတောင်းနေတဲ့အရှင်ကတပွဲခုမှာဒီကလာကွေတာလို့ပြောတယ်။လက်နက်ကြီးကြီးလို့ပြောတယ်။သားတယောက်ကတော့ပုံမှာသူကတော့ဒဏ်ရာပြင်းတယ်လို့ပြောတယ်
။ကျင်းတော်ရွာတဲ့ကိုလက်နဲ့ကြီးကြီးမကြောက်ခင်ကအနီးနားကညောင်မင်းလရွာစိတ်ကန်းကိုတက်မတော်သားတွေပါဝင်တဲ့ဇက်ရည်ရည်နှစ်စီးစိုက်ကတ်ချိန်မှာမိုင်းနှလုံးပောက်ကွဲခဲ့တယ်လို့လည်းသိရပါဗျ။ဒီလိုမိုင်းပောက်ကွဲပြီးမကြခင်မှာပဲအနီးနားမှာရှိတဲ့ကျင်းတော်ကျေးရွာတဲ့ကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေဖြစ်ပွားခဲ့တာလို့ဒေသခံတွေကပြောပါဗျ။ကျင်းတော်ရွာတဲ့ကြခဲ့တဲ့လက်နဲ့ကြီးဟာညောင်မင်းလရွာမှာရှိနေတဲ့တက်မတော်စစ်ကြောင်းကလှမ်းပစ်တဲ့လက်နဲ့ကြီးဖြစ်မယ်လို့ဒေသခံတွေကယူဆနေပါဗျ။ဘယ်အဖွဲ့ကပြစ်လိုက်တဲ့လက်နဲ့ကြီးကြီးလဲဆိုတာကိုတော့ RFA ကသိကြအတည်ပြုနိုင်ခြင်းမရှိပါဘူး။ဒီနေ့မှာပဲမြအူးမြို့နယ်ချောင်းသိကျေးရွာမှာလက်ကျန်မိုင်းတလုံးပောက်ကွဲလို့အသက်15နှစ်အရွယ်ယောက်ျားလေးတဦးသေဆုံးပြီးအမျိုးသမီးကြီးတဦးဒဏ်ရာရခဲ့ပါတယ်။မနေ့ကတော့ရသိတောင်မြို့နယ်အမျက်တောင်ရွာမှာ9နာရီကြာတက်မတော်နဲ့ရခိုင်တပ်တော် A တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရသိတောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်
။တိုက်ပွဲညောင်ရဖြစ်လေဖြစ်သူလူထုကနင်းလာလေပဲလေ။တော့ဒီတိုက်ပွဲမဖြစ်ကြဘူးတော့ထိမ့်သိမ့်ဖို့လို့အဲနိုင်ငံတော်အစိုးရလေးဒါဒီလိုမျိုးကျောက်တော့ထင်းသိမ်းပြရမှာပဲအခုကတော့အစိုးရကဟိုတိုက်ပွဲဖြစ်တာလေးသိမထင်းသိမ်းဘူးနောက်တိုက်ပွဲကြောက်ဖြစ်တဲ့ဒီပြည်သူလူထုပေါ်မှာလေးသဝဲနေရေးသူရှင်းပေါ်မှာလေးတိတ်ပြီးမဆိုင်ဘူ
းအခုလို9နာရီကြာတိုက်ပွဲဖြစ်ပွားတာဟာရသေးတောင်မြို့နယ်မှာရှားပါတဲ့တိုက်ပွဲမျိုးဖြစ်ပြီးနှစ်ဖက်လုံးကလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ဆိုပါတယ်ဒီလိုပစ်ခတ်မှုတွေကြောင့်အနီးပတ်ဝန်းကျင်ကျေးရွာတွေဖြစ်တဲ့ငစင်မော်ကြောက်ရံအမျက်တောင်ကျေးရွာတွေကိုလက်နက်ကြီးကြီးကြားရောက်ခဲ့တာတွေရှိခဲ့တယ်လို့ဦးခင်မောင်လက်ကပြောပါတယ်အဲ့ဒီတိုက်ပွဲပြီးတဲ့နောက်ရသေးတောင်မြို့နယ်ရဲ့တမိုင်ခန့်အကွာကရေမြက်ရွာဟောင်းကိုတက်မတော်စစ်ကြောင်းတစ်ခုဝင်ရောက်ပြီးနေအိမ်အချို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနယ်စုများအစည်းအရုံး IEC ဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်မတရားသိမ်းတဲ့ဆက်သွယ်တဲ့ဆိုတဲ့တန်တရားတွေနဲ့တိုက်ပွဲဖြစ်ပွားရာအနီးအနားရွာတွေကအိမ်တွေကိုဝင်ရောက်ပြီးတက်မတော်ကမီးရှို့တာတွေမကြမခဏလုပ်လို့ရှိတယ်လို့ဦးရွှေပေါ်စိန်ကဆိုပါတယ်ရေမြက်ရွာဟောင်းမှာအိမ်ခြေ၉လုံးခန့်ပဲရှိပါတယ်တက်မတော်စစ်ကြောင်းကမနေ့က6နာရီခွဲခန့်မှာဝင်ရောက်မီးရှို့ခဲ့တာကြောင့်နေအိမ်နှလုံးမီးလောင်ပျက်စီးခဲ့ပြီးလူထိခိုက်မှုမရှိဘူးလို့သိရပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွေ့အမှုဗိုလ်မှူးချုပ်ဇော်မင်းထွန်းနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဝစီဗိုလ်မှူးကြီးဝင်းစော်ဦးတို့ကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေကြားတာမရှိပါဘူးအေးအေးနဲ့ရင်ဆိုင်ရာမှာဒေသခံတွေမထိခိုက်အောင်ဂရုစိုက်တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဝစီဗိုလ်မှူးကြီးဝင်းစော်ဦးကပြီးခဲ့တဲ့နှစ်မတ်လ19ရက်နေ့က RFA ကိုပြောခဲ့ပူပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေစတင်ဖြစ်ပွားလာတဲ့အချိန်ကစပြီးအခုချိန်ထိရသေတောင်မြို့နယ်ကကျေးရွာပေါင်း9ရွာခန့်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ IEC ကထုတ်ပြန်တဲ့သတင်းတွေအရသိရပါတယ်ရသေတောင်မြို့နယ်အပြင်ချင်းပြည်နယ်ပလက်ဝမြို့နယ်မှာလည်းတက်မတော်နဲ့ရခိုင်တပ်တော် A တို့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ပလက်ဝတိုက်ပွဲတွေမှာတော့ A အဖွဲ့ရဲ့ယာယီစခန်းကုန်းတစ်ခုကိုတက်မတော်ကသိမ်းယူနိုင်ခဲ့တယ်လို့လည်းသိရပါတယ်စစ်ရေးပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းအရသားတေဆုံးမှု100ကျော်နဲ့ထိခိုက်ဒဏ်ရာရရှိမှု250ကျော်အထိရှိခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနယ်စုများအစည်းအရုံး IEC ကဆိုပါတယ်အခုနှစ်ဆန်းပိုင်းအချိန်တွင်းမှာလည်းဒဏ်ရာရသူ20ကျော်နဲ့တေဆုံးသူ10ဦးထက်မနည်းရှိနေပါတယ်ရှင်ကျွန်မဖြူဖြူခိုင်ပါ